ဒီပဲရင်မြို့နယ်လက်ရက်ကုန်းရွာစာတင်ကျောင်းကကလေးငယ်တွေတေဆုံးခဲ့ရတဲ့မြန်မာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကိုတောင်ကိုရီးယားဖုန်းတော်ကြီးတွေကရှုတ်ချလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေကကမ္ဘာငြိမ်းချမ်းရေးကိုပါထိခိုက်လာနေပြီဆိုပြီးစက်တင်ဘာလ21ရက်နေ့ကကိုရီးယားနိုင်ငံမြန်မာတန်ရုံးရှိမှာတောင်ကိုရီးယားဖုန်းတော်ကြီးတချို့စုဝေးပြီးဆန္ဒပြခဲ့တာပါ။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
မြန်မာစစ်ကောင်စီတပ်တွေကသခိုင်းတိုင်းဒီပင်းရင်မြို့နယ်လက်ရက်ကုန်းစာတင်ကျောင်းကမူလာလန်းရွယ်ကလင်းငယ်တွေကိုလေကျောင်းကနေပြစ်ခတ်တပ်ဖြတ်ခဲ့မှုကိုရှုံချကန့်ကွက်တဲ့အနေနဲ့ကိုရီးယားနိုင်ငံကဗုဒ္ဓဘာသာဖုံးတော်ကြီးတွေကမြန်မာတန်ရုံးရှိမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်မှုမှာဥဆောင်ခဲ့တဲ့ဂျိုကဲဗုဒ္ဓဘာသာဂိုင်းလူမှုဝန်ထမ်းကော်မတီရဲ့ဥက္ကဋ္ဌဆရာတော်ကြည်မုံကဘာကြောင့်ဆန္ဒပြရသလဲဆိုတာကို VOA ကိုအခုလိုပြောပြပါတယ်
이런측면에서얀마부대사공보에의해서무자비한탄생과인권탄압의문제를두고볼수가없는일이죠
တောင်ကိုရီးယားကလည်းအရင်ကဆီယာနာသိမ်းမှုတဲ့သမိုင်းနေရှိခဲ့ပါတယ်အဲ့ဒီအတွက်မြန်မာလူမျိုးတွေရဲ့ဒီမိုကရေစီရေးဖော်ဆောင်ရေးအတွက်စိတ်အားထက်သန်မှုဝမ်းနည်းမှုနာကျင်မှုတွေကိုအပြည့်အဝကူညီစပါတယ်အဲ့ဒီအတွက်မြန်မာစစ်တပ်ကအာဏာသိမ်းပြီးတပ်ဖြတ်ခြင်းနဲ့လူ့ခွေရေးချိုးဖောက်မှုတွေကိုကျွန်တော်တို့လှည့်လူမရှိနိုင်ပါဘူးတိတ်မကြခင်တုန်းကဖုန်ကြီးเจ้าမှာစာတင်နေတဲ့ကလေးငယ်တွေကိုစစ်တပ်ကလေရင်နဲ့တိုက်ခတ်ခဲ့တယ်မဟုတ်လားအဲ့ဒီအတွက်ကလေးငယ်17ယောက်ကတေဆုံးခဲ့ပြီးလူများစွာထိခိုက်ခဲ့ရပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကစစ်တပ်ကမစင်မကျင်တဲ့လူသားမဆန်တဲ့လုပ်ရက်ကိုပြည်သူတွေကိုအသိပေးဖို့အတွက်မြန်မာတပ်ရုံးရှိမှဆန္ဒထုတ်ဖော်ရတာဖြစ်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားပါတယ်မြန်မာတပ်ရုံးဘက်ကဘလို့တုံ့ပြန်ခဲ့တယ်လို့မေးတဲ့အခါမှာတော့တုံ့ပြန်မှုမရှိပဲလှည့်လျူရှုခဲ့ပါတယ်လို့လည်းပြောပါရယ်။ဆရာတော်ဂျီမုံကဒီလိုဆန္ဒပြရတာဟာမြမအရေးဟာကမ္ဘာငြိမ်းချမ်းရေးကိုထိခိုက်လာတယ်လို့ယူဆတာကြောင့်ဖြစ်ကြောင်းပြောပြပါရယ်။မြမစစ်ကောင်စီကိုကိုရီးယားအစိုးရအပါအဝင်နိုင်ငံတကာအင်အားစုတွေကဒီထက်ဖိအားပေးဖို့လိုအပ်တယ်လို့လည်းအခုလိုပြောသွားပါရယ်။အဲ
့ဒါကခြံခေါက်ကြီးဥဒင်းကြီးတို့ဖော်မှမြန်မာ인들의자국한사례와
မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကိုရပ်တန့်ဖို့အင်အားစုတွေကိုစုစည်းဖို့လိုအပ်တယ်လို့လည်းကျွန်တော်ထင်ပါတယ်။အဲ့ဒီလိုလုပ်ဖို့အတွက်စစ်တပ်ကိုဖိအားပေးနိုင်တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေအပါအဝင်နယ်ပယ်အသီးသီးကလှုပ်ဆောင်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အခုလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတွေလုပ်နေပေမဲ့ဒီတစ်ခေါက်ကလေးငယ်တွေကိုတတ်ဖြတ်တဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံအသီးသီးကအာရုံစိုက်မှုကိုရယူပြီးအခုထက်ပိုပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုတွေအပါအဝင်လုံနိုင်တဲ့နိုင်ငံသားရဲ့မူဝါဒအားလုံးကိုအသုံးပြုပြီးအကြမ်းဖက်မှုတွေရပ်တန့်အောင်လုပ်တင်ပါတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးကိုရီးယားဘာသာစကားနဲ့ပြောဆိုသွားတာပါဒီပဲရင်မြို့နယ်လက်ရက်ကုန်းရွာကစာတင်ကျောင်းပေါ်မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုမှာကလေးငယ်17ဦးအပါအဝင်လူ73ဦးသေဆုံးခဲ့တဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားခဲ့ပေမဲ့စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလေးငယ်17ယောက်သေဆုံးတယ်ဆိုတာဟာမဟုတ်ဘူးဆိုပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောခဲ့ပေမဲ့ကလေးငယ်သေဆုံးတဲ့အရေးအတွက်အတိအကျကိုတော့ပြောကြားခြင်းမရှိပါဘူးရှင်